အမေရိကန်နိုင်ငံဗော်တီမိုးမြစ်မှာစစ်ဘူးအကြမ်းဖက်ဖြစ်စင်းမှုတွေဖြစ်ခဲ့ပြီးဒီနေ့မှာတော့ပုံမှန်အခြေအနေပြန်ထိန်းနိုင်တာကျောင်းတွေပြန်ဖွင့်ပြီးလက်မတချို့မှာကားတွေနဲ့ပြန်ပြေးနေပါပြီ။ဗော်တီမိုးမြစ်ရဲမှုကြီးကလည်းမြို့ထဲမှာပြန်တည်ငြိမ်လာနေပြီလို့ထုတ်ပြောခဲ့ပါတယ်။ရဲမင်းကြီးအထော်နီဘက်စ်ကဒီညမထရမိတ်တကယ်လှုပ်ဖြစ်ခဲ့တယ်။အဓိကရလိုက်တာကတော့မြို့သူမြို့သားတွေအနေနဲ့ပြန်လုံခြုံမှုရှိလာတာကိုခံစားနိုင်ခဲ့တယ်။မြို့တစ်ခုလုံးနဲ့ပြန်လည်တည်ငြိမ်လာတယ်။ဒီတိုင်းဆက်ထိန်းနိုင်ဖို့အမျှော်လင့်ထားတယ်လို့ဆိုလိုက်ပါတယ်။မင်းညာကညာမထွေအမေထုတ်ခဲ့ပြီးမှရဲတွေနဲ့ပြည်ပြင်းကာကွယ်ရေးတပ်တွေကဆန္ဒပြသူတွေကိုလူစုခွဲရမှာနောက်ဆုံးလူ10ဦးကိုတော့ဖမ်းဆီးခဲ့ရပြီးလူစုခွဲသွားခဲ့ပါတယ်။အစပိုင်းမှာတော့ဆန္ဒပြသူတွေဘက်ကညာမထွေအမေကိုဆန့်ကျင်ပြီးဆက်ဆန္ဒပြခဲ့ရမှာလုံခြုံရေးတပ်တွေကိုရေဘူးနဲ့ပစ်ပေါက်တာအော်ဟစ်ဆဲဆိုတာတွေလုပ်ခဲ့ကြပေမဲ့နောက်ဆုံးညာမထွေအမေစတဲ့ဆယ်နိုင်နောက်ပိုင်းတနားရီအတွင်းမှာအခုလိုလူစုခွဲသွားကြတာပါ။ပြီးခဲ့တဲ့နှစ်အတွင်းကတော့စူပူကျန်းဖက်လူရက်တွေပြင်းပြင်းထန်ထန်ဖြစ်ခဲ့တာမျိုးဒီနေ့မြန်ကွန်းနဲ့လုံးဝကွာခြားနေပါတယ်။အဲဒီတော့ကဆန္ဒပြသူတွေအနေနဲ့ဒီဆင်းရဲမှုရှိနေတာအလုံးမရမှုကိုမကျေနပ်တာနောက်ရဲလို့ရတဲ့ကိုမကျေနပ်တဲ့အတွက်ဆန္ဒပြခဲ့ကြပါတယ်။တကယ်တော့လူမဲလူငယ် Freddie Gray အသက်25နှစ်ကျော်ဟာရဲကဖမ်းဆီးစဉ်ပြင်းထန်စွာရခဲ့တဲ့နောက်ကျောဒဏ်ရာနဲ့တိတ်ဆုံးသွားခဲ့ရပါတယ်။အဲဒီအတွက်မကျေမနပ်ဖြစ်ရကနေအခုလိုဆန္ဒပြပွဲတွေဆက်ဖြစ်လာခဲ့တာဖြစ်ပါတယ်ခင်ဗျ။